ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံကိုကက်သလစ်ခရစ်ယာန်သာသနာပိုင်ပုဂ္ဂိုလ်ဟမ်မင်းကြီးဖရန်စစ်ပထမဆုံးအကြိမ်ရောက်လာတဲ့အချိန်ဟာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေတဲ့အချိန်လေးဖြစ်နေပါတယ်မြန်မာပြည်ခီးစဉ်ပြီးတာနဲ့ပုဂ္ဂိုလ်ဟမ်မင်းကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်အောင်မှာပါရိုဟင်ဂျာပဋိပက္ခကိုပုံရဟန်းမင်းကြီးကဘလို့ဖြည့်ရှင်းပေးနိုင်မလဲဆိုတာမသိရသေးပေမဲ့သူရောက်လာတဲ့အတွက်မြန်မာနိုင်ငံကကက်သလစ်ခရစ်ယာန်ဘာသာဝင်တွေကတော့အထူးဝမ်းသာနေကြပါတယ်။ကိုကျော်အောင်လင်းကပဲဒီအကြောင်းကိုဆက်ပြီးပြောပြမှာပါ
။မြန်မာနိုင်ငံမှာခရစ်ယာန်ဘာသာဝင်ဥယေက3သန်းလောက်ရှိပြီးတော့အဲ့ဒီထဲမှာကက်သလစ်ခရစ်ယာန်ဥယေက9သန်းလောက်ပဲရှိတာပါ။ပုံရဟန်းမင်းကြီးရဲ့ပြည်ပခီးစဉ်အများစုဟာခရစ်ယာန်ဘာသာဝင်တွေအများစုနေထိုင်တဲ့နိုင်ငံတွေအထူးသဖြင့်ကက်သလစ်ခရစ်ယာန်တွေများတဲ့နိုင်ငံတွေပဲဖြစ်တာကြောင့်ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံကိုပုံဟမ်းမင်းကြီးကြွရောက်လာတယ်ဆိုတာကတော်တော်ထူးခြားတယ်လို့ပြောရပါလိမ့်မယ်။ရိုဟင်ဂျာမွတ်စလင်ရေးနဲ့လှုပ်ရှုပ်နေကြတဲ့အချိန်မှာရောက်လာတာဖြစ်တာကြောင့်လဲဒီခီးစဉ်ကပို့ပြီးတော့ထူးခြားပါတယ်။မနေ့ကရောက်ချင်းနေမှာပဲကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပုံဟမ်းမင်းကြီးဖရန်စစ်တို့ရန်ကုန်မြို့စိတ်မရီဖျားเจ้าမှာတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံမှာဘာသာရေးအရဖိနှိပ်ခွဲခြားဆက်ဆံတာတွေလုံးဝမရှိတဲ့အကြောင်းတိုင်းသာချင်းချင်းခွဲခြားဆက်ဆံမှုတွေလည်းမရှိတဲ့အကြောင်းနဲ့စစ်တပ်ဟာငြင်းငြမ်းရေးကိုထိမ့်သိမ်းဆောင်ရွက်နေတယ်လို့ဗိုလ်ချုပ်မူကြီးကပုံဟမ်းမင်းကိုပြောခဲ့ပါတယ်။ပုံဟမ်းမင်းကြီးကလည်းကိုးကွယ်ရာဘာသာတရားအတိုင်းလိုက်နာဆောင်ရွက်ခြင်းအဖြစ်နိုင်ငံရေးကိုပို့ပြီးတော့ဖွံ့ဖြိုးတိုးတက်စေတဲ့အကြောင်းဘာသာပေါင်းစုံရဲ့အပြန်အလှန်လေးစားမှုနဲ့နိုင်ငံကိုတာယာဝါပြောအောင်ဖန်တီးနိုင်တယ်လို့ပြောကြခဲ့ပါတယ်။ဒီကနေ့တော့နိုင်ငံတော်သမ္မတဦးထင်ကျော်တာမင်ငံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တို့နဲ့ပုံဟမ်းမင်းကြီးနေပြည်တော်မှာတွေ့ဆုံမှုရှိပါတယ်။မနေ့ပြန်ကြရင်တော့ရန်ကုန်မြို့ကြိုက်ဆန်ခွင်းမှာပုံဟမ်းမင်းကြီးကဥဆောင်ကျင်းပမဲ့ဆုတောင်းပူဇော်ပွဲအခမ်းအနားရှိပါတယ်။အဲ့ဒီအခမ်းအနားကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာကက်သလစ်ခေါင်းဆောင်တွေအားလုံးဒီပါမြန်မာပြည်ကိုရောက်နေကြတယ်လို့လဲအမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကချင်ကက်သလစ်အသင်းကအကျိုးတော်ဆောင်အမျိုးသမီးအာနန်းဂျာနန်းကပြောပါတယ
်ပုတ်ပြဲမတ်ပေါ့နော်မိဆာပူဇော်ခြင်းအခမ်းအနားဆိုတာကျမတို့အတွက်အလိုတမပဲအထူးအမြတ်ထားတဲ့ပူဇော်ခြင်းဖြစ်တဲ့အတွက်ကြောင့်အကုန်လုံးကမြန်မာပြည်ကိုသွားပြီးမှပုတ်ကိုသွားတွေ့နေကြတာဖြစ်တယ်ဒီမိဆာပူဇော်ခြင်းတရားကိုသွားပြီးမှဝင်လာကြတာဖြစ်ပါတယ်
မြန်မာပြည်ကကက်သလစ်ခရစ်ယာန်တွေအနေနဲ့ပုံဟမ်းမင်းကြီးကြွလာဖို့စောင့်နေကြတာနှစ်ပေါင်း900ရှိပြီလို့လဲအာနန်းဂျာနန်းကဆိုပါတယ
်ညှို့လင့်နေတာတော့ကြာပြီပေါ့နော်ကျမတို့ခရစ်ယာန်တွေအနေနဲ့ကတော့အထူးသဖြင့်ကက်သလစ်တွေပေါ့နော်တခြားနိုင်ငံတွေကိုဖုတ်ကတော့အများရန်သွားနေတာပေါ့နော်သူခီးသွားနိုင်တယ်ကျမတို့လိုနိုင်ငံမျိုးကိုဖုတ်ရောက်လာဖို့ကိုနှစ်ပေါင်း900တောင်မှစောင့်နေကြတာပဲလေဖုတ်များရောက်လာလို့ရှင်ဘယ်တော့ကောင်းနေမလဲပေါ့နော်ကျမတို့ကျေးဇူးတော်ခံစားရမယ်ပေါ့နော်ကျေလို့ဖို့ပြောက်လာလို့ရှိရင်ကြိုးဆိုခြင်းနဲ့ကျမတို့နိုင်ငံဘလို့နေတယ်ဘလို့ထိုင်တယ်ဒီကသားသမီးတွေပေါ့နော်အဘလို့ရှိနေတယ်ဆိုတဲ့ဟာလေးကိုလည်းမြင်စေခြင်းနဲ့သိစေခြင်းနဲ့အဲ့လိုမျိုးဆန္ဒတွေအများကြီးရှိတယ်ဆိုတော့ဒီတစ်ခေါက်ရောက်လာခြင်းဟာဆိုလို့ရှိရင်ကျမတို့ခရီးအနေနဲ့ကျမတို့ကက်သလစ်အနေနဲ့ကတော့တကယ်ဖျက်ခင်ရဲ့ကျေးဇူးတော်ဆိုပြီးခံယူညှို့လင့်ကြပါတယ်ဒီလိုရှိရင်လည်းကျမတို့ရဲ့နိုင်ငံကတည်တဲ့အတိုင်းပဲလေဟိုဘက်ကတမျိုးတစ်ပတ်တမျိုးအကုန်လုံးကလွန်ဆွဲနေကြတဲ့အချိန်မှာအခုလိုပဲငင်းချမ်းခြင်းနဲ့ချစ်ချင်းမြတ်တာပြမယ်ကိုယ့်ရဲ့သာသနာကောင်းဆောင်ရောက်လာတော့အကုန်လုံးငင်းချမ်းဖို့ပဲအဓိကမျှော်လင့်ကြပါတယ
်ပုံဟမ်းမင်းကြီးကိုဖူးမျော်ဖို့ကချင်ပြည်နယ်ဖက်ကန်ဒေသကနေရန်ကုန်ကိုလာပြီးတော့ကြိုဆိုတဲ့ကချင်မျိုးသမီးရဲ့ခီးစဉ်ကိုလည်းကြားမှာပါ
ဖက်ကန်ကနေကားစီးခဲ့ပါတယ်အဲမစ်ချနာနဲ့မလေးအထက်ရထားစီးတယ်မလဲရနဲ့တဆင်ရန်ကုန်အထည်ရထားစီးပြီးရောက်လာပါတယ်ဒီနေ့နဲ့ဆိုနေရက်ရှိပြီကျမတို့ဒီမှာနေတာ
တိုင်းသားအကမျိုးစုံနဲ့မနေ့တုန်းကပုံဟမ်းမင်းကြီးကိုကြိုးဆိုကြတဲ့အထက်မှာအခါတိုင်းသားတွေလည်းပါဝင်ပါတယ်ရာသီဥတုကပူပေမဲ့လည်းကျေနပ်တယ်လို့အခါတိုင်းသူအန်ဂျလီနာနော်နန်းအေကပြောပါတယ
်ကျမတို့ရဲ့ရိုးရာဝစ်ဆိုကဒီရန်ကုန်ရဲ့ရည်ဥတုအနေနဲ့ထားနေဆိုအရန်ပူတဲ့ခါကျတော့မောလည်းမောတယ်ဒါပေမဲ့လို့ပုံရမကြီးကိုတွေ့လာတဲ့အချိန်မှာပေါ့နော်စိတ်လည်းတက်တာတော့ပေါ့အဲ့ဒီကိုယ့်ရဲ့ခံစားနေရတဲ့ပင်ပန်းမှုတွေကလည်းပျောက်သားလို့ခံစားပြီးတော့အရန်ကိုပျော်ရွှင်မိပါတယ
်ခရင်မျိုးသားကြီးတူကလည်းပုံဟမ်းမင်းကြီးကိုတသက်နဲ့တကူဖူးခွင့်ရလို့အင်မတန်ဝမ်းသာနေပါတယ
်အရန်ပျော်တယ်ဒီလိုမျိုးကကြုံမှမကြုံဘူးတော့ဒါတသက်နဲ့တကူဒီတစ်ခါနဲ့ပဲပြီးမှလည်းမပြောနိုင်ဘူးလေကျောင်းတော့အွေရတော့မြည်လိုက်တာတော့အခုတခါမှရှိခဲ့ဘူးလေဒီလိုမျိုးတခါပဲရှိခဲ့ဘူးလေဆိုတော့အရင်ပြောမိ
ပါပေါ်ဟမ်မင်းကြီးဖရန်စစ်ဟာမြန်မာနိုင်ငံခရီးစဉ်တွင်ခရီးရန်ဘာသာဝင်တွေမကပဲဗုဒ္ဓဘာသာခေါင်းဆောင်တွေပါဝင်တခြားဘာသာဝင်တွေနဲ့ပါတွေ့ဆုံမှုရှိပြီးတော့30ရင်းနဲ့ကြာလို့ရှိရင်သူ့ရဲ့မြန်မာပြည်ခရီးစဉ်အဆုံးသတ်မှာဖြစ်ပါတယ်အဲ့ဒီနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးဆက်မှာဖြစ်ပြီးမြို့တော်ဓာကာမှာမြန်မာပြည်ကထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့ပေါ်ဟမ်မင်းကြီးတွေ့ဆုံမှုရှိပါတယ်